ဒီနေ့ကမ္ဘာကိုလှုပ်လှုပ်ရှားရှားဖြစ်နေစေတဲ့ Zika virus ကိုအာဖရိကတိုက်ယူဂန္ဒါနိုင်ငံမှာရှိတဲ့ Zika တောအတွင်းနေထိုင်ကျဆားတဲ့မြောက်တွေမှာ1948ခုနှစ်တည်းကတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်ကစပြီးမြောက်တွေကနေတဆင့် Zika virus ကိုသယ်ဆောင်ခဲ့တဲ့ခြင်းတွေဟာရေချောင်းခီးသွားလာနေကြတဲ့သင်္ဘောသားတွေရဲ့အကူအညီနဲ့ကမ္ဘာအရှိချမ်းကိုရောက်ရှိရောဂါပိုးပြန့်နှံ့ခဲ့ပါတယ်။အဲ့ဒီကမှတဆင့်တခြား Pacific ကျွန်းနိုင်ငံတွေကိုပြန့်နှံ့သွားပြီးအာရှဒေသအထိရောဂါပိုးပြန့်နှံ့လာပြီးတဲ့နောက်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဇီကာကိုကမ္ဘာ့ကပ်ရောဂါအဖြစ်ကြေညာခဲ့ပါတယ်။ဇီကာဗိုင်းရပ်စ်ဟာရေကြီးရေသက်မှာပေါက်ပွားတဲ့ AIDS ချင်တွေကြောင့်ဖြစ်ပွားတယ်လို့ကောက်ချက်ချထားရကနေ AIDS ချင်တွေထက်နှစ်ဆပိုများတဲ့ Crudest ချင်တွေကလည်းဗိုင်းရပ်စ်ကူးစက်နိုင်စေတဲ့စွာကိုသက်သေပြနိုင်မှုရှိနေတယ်လို့ဘရာဇီးနိုင်ငံရီစစ်မြို့ကသိပ္ပံပညာရှင်တွေကပြောလာပါတယ်။အဲ့ဒီ Crudest ချင်ဟာမြန်မာနိုင်ငံမှာလည်းအလွန်ပေါ်တဲ့ချင်အမျိုးအစားဖြစ်ပါတယ်။ဇီကာယောဂါပြန့်ပွားခဲ့တဲ့နိုင်ငံတွေကနေပြန်ရောက်လာတဲ့လူပေါင်း80ရာခိုင်နှုန်းလောက်မှာဇီကာယောဂါလက္ခဏာတွေမပြပေမဲ့နောက်ပိုင်းမှာတော့အဲ့ဒီလူတွေရဲ့ကိုယ်ခန္ဓာထဲမှာဇီကာယောဂါပိုးရှိနေတာကိုသိရပြီးတခြားလူတွေကိုကူးစက်စေတယ်လို့လည်းသိလာရပါတယ်။ဒါကြောင့်ကိုယ့်ကိုယ်ကိုဇီကာဗိုင်းရပ်စ်ကူးစက်ခံနေရတာကိုကိုယ်တိုင်မသိဘဲယောဂါပိုးကိုအလွယ်တကူဖြန့်မိတာဖြစ်နေနိုင်ပါတယ်။အဆိုအဆုံးကတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မိခင်ကမွေးဖွားလာတဲ့ကလေးငယ်တွေမှာဥကောင်သေးအုံနောက်သေးယောဂါတွေပါလာတာကိုတွေ့ရှိလာရတာပါပဲ။ဒါကြောင့်မြန်မာနိုင်ငံထဲမှာဇီကာယောဂါပိုးကူးစက်ခံရတဲ့ကိုယ်ဝန်ဆောင်မျိုးသမီးတဦးတွေ့ရှိပြီးတဲ့နောက်မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဇနီးမောင်နှံစုံနှွဲတွေ6လအတွင်းကိုယ်ဝန်မယူဖို့တတိပေးခဲ့ပါတယ်။အဲ့ဒီတတိပေးချက်အပေါ်လူထုကဘလောက်အလေးအနက်ထားပါသလဲ။တက်တိုက်ဆိုင်ဆိုင်မြန်မာပြည်မှာဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့သူကိုတွေ့ပြီးနောက်တစ်ပတ်မှာမင်္ဂလာဆောင်ခဲ့တဲ့မတ်ထက်ကအခုလိုပြောပါတယ်။
တကယ်လားအဲ့ကိစ္စအဖက်ဖြစ်မယ်ဆိုရင်တော့ကိုကိမအဲ့လိုလေးဖြစ်လာမယ်ဆိုရင်တော့ကိုကလေးတော့အဲ့လိုမျိုးဖြစ်စေချင်ဘူးပေါ့မမယူဘူးပေါ့ကိုကလေးကြရင်တကယ်လို့ဖိုက်လွယ်ပါသေးပါလားအဲ့လိုမျိုးဖြစ်နေတော့မလက်ခံနိုင်မလဲနော်သူတို့ပြော6လပေါ့အဲ့6လကျော်တော့ဆောင်းလိုက်မှာပေါ့နော်6လဆိုတော့စိတ်တော်လည်းမကြပါဘူ
းမတ်ထက်လို့အလေးနဲ့ထားသူတွေရှိတယ်လို့ဇနီးမောင်နှံတွေ6လအတွင်းကိုဝန်မယူဖို့ဆိုတာကိုရည်စရာလို့သဘောထားသူတွေစီကာရဲ့အန်ဒီရဲ့ကိုတိတိချာချာနားမလဲသူနားလဲခွင့်မရသူတွေလည်းမြန်မာနိုင်ငံမှာအများကြီးရှိနေပါသေးတယ်။အဲ့လို6လအတွင်းကိုဝန်မယူဖို့ကိစ္စကိုအစိုးရကဘလို့ကူညီနိုင်ပါသလဲ။အခြေခံအကျဆုံးကတော့အကာအကွယ်၃ကျင်းဖြစ်ပါတယ်လို့ပြည်သူ့လွှတ်တော်ကျန်းမာရေးနဲ့အားကစားကော်မတီဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းကပြောပါတယ
်။ငွေတွေရရှိပြီးသားပါခင်ဗျာ။ Birth control အစိုးရအစီအစဉ်လည်းရှိပါတယ်။နောက်အပြင်မှာကော့ကိုလှုပ်ကြတယ်လည်းအများကြီးရှိပါတယ်။
ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကိုယ်ဝန်ဆောင်ထားရသူတွေကိုဇီကာပိုးကူးစက်ခံထားရသလားသိချင်ရင်ရောဘယ်ကိုသွားပြီးဘာတွေလုပ်နိုင်ပါသလဲ
။ယောဂဖြစ်ပွားမှုကိုလူတိုင်းကိုစစ်ဆေးရမလို့ပါဘူးခင်ဗျ
။ဟုတ်ကဲ့။
တန်တရားရှိတဲ့လူတွေကိုဒါအစိုးရစစ်ပေးပါတယ်။ရန်ကုန်တိုင်းမှာကျန်းမာရေးပြည်သူ့ကျန်းမာရေးဦးစီးဌာနရှိတယ်။နောက်တစ်ခုကအမျိုးသားတပ်ဖွဲ့ဌာနရှိပါတယ်ခင်ဗျ။အဲဒီမှာဆက်သွယ်ရပါတယ
်။ကွန်ဒမ်နေအခမဲ့ပတ်မိုးတာအပြင်အစိုးရအနေနဲ့ဆောင်ရွက်ပေးတဲ့ကိစ္စတွေကိုအမျိုးသမီးအရေးဆောင်ရွက်တဲ့ transgender အမျိုးသမီးအဖွဲ့ဦးဆောင်သူမတ်နံဘူးကအခုလိုအကြံပြုပါတယ
်။ကတ်ဖြစ်လာတဲ့အခါမှာကာကွယ်ဖို့နဲ့ဒီ contingency plan ဆိုတဲ့ချက်ချင်းချက်ချင်းလုပ်ပေးဖို့ရန်အတွက်စီမံကိန်းတွေအစိုးရမှတုံ့တင်ထားရမယ်ပုံမှန်အဲ့ဒါတွေကဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့လိုမျိုးဒီဘေးတို့ဒီလိုကတ်တို့ဖြစ်လာလို့ရှင်မချစ်မနေလုပ်ရမယ့်အစီအစဉ်တို့ဆိုတာဒီ budget လည်းချထားရမယ်ပြီးတော့စီမံကိန်းတွေလည်းလုပ်ထားရမယ်။တမိုင်းဌာနကလည်းဒီကိစ္စတွေကိုစီစဉ်ထားရမယ်ဆိုတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာအဲ့လိုမျိုးတွေမလုပ်ထားတာရေပြီးတော့အခုပြောတဲ့ဒီ6လကိုယ်ဝန်မဆောင်ရဆိုတာချက်ချင်းဒီလိုဖြစ်လာလို့ရှင်ဘယ်လိုလုပ်မယ်ဆိုပြီးတော့စီမံကိန်းအမြန်ဆုံးဆွဲပြီးတော့18နှစ်နဲ့35နှစ်အရွယ်အမျိုးသမီးတွေကိုဒီအတွင်းမှာကိုယ်ဝန်ဆောင်ဖို့မဆောင်ဖို့ဆိုတဲ့ကိစ္စကိုဘယ်လိုစီစဉ်မယ်ဆိုတော့ပညာပေးတွေကွန်ဒေါမတွေပေးတာတို့ဘတ်စပေးစင်လုပ်တဲ့အခါမှာဘယ်လိုလုပ်ရမယ်ဆိုတာတို့ပြီးတော့အဲ့ဒီကကိုယ်စီကိုမလာအောင်ဘယ်လိုတုတင်ကာကွယ်မလဲဆိုတာတို့ကိုအမြန်ဆုံးလို့ခုလိုရဲလို့ကျမတို့မြင်နေပေါ့နော
်ဇီကာဗိုင်းရပ်စ်ဟာချင်းကနေကူးစက်တယ်လို့တွေ့ရှိပြီးတဲ့နောက်2016ခုနှစ်ဖေဖော်ဝါရီလထဲမှာတော့အမေရိကန်နိုင်ငံတက်ဆက်ပြည်နယ်ရဲကအမျိုးသားတဦးဟာဇီကာဗိုင်းရပ်စ်ကိုလိင်ဆက်ဆံမှုကနေကူးစက်ခံခဲ့ရတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးဌာနကကြေညာခဲ့ပါတယ်အဲ့ဒီအမျိုးသားဟာယောဂါဖြစ်ပွားတဲ့နေရာကိုမသွားရောက်ခဲ့ပေမဲ့သူ့ရဲ့အမျိုးသမီးဟာဗနီဇွဲလားနိုင်ငံကပြန်လာပြီးတဲ့နောက်ယောဂါပိုးကူးစက်ခံခဲ့ရတာဖြစ်ပါတယ်ဒါကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကလမ်းညွှန်ချက်တွေထုတ်ပြန်ခဲ့ရမှာလိင်ဆက်ဆံတဲ့အခါမှာအကာအကွယ်တွေသုံးဖို့အထူးသဖြင့်ဇီကာယောဂါရှိတဲ့ဒေသကနေပြန်ရောက်လာပြီဆိုရင်6လအတွင်းလိင်ဆက်ဆံတဲ့အခါမှာအကာအကွယ်တွေသုံးဖို့အကြံပြုလိုက်တာဖြစ်ပါတယ်။အကယ်၍များလိင်ဆက်ဆံမှုကနေကူးစက်ခဲ့ပြီဆိုရင်မြန်မာနိုင်ငံအတွင်းမှာဘယ်လိုထိန်းချုပ်နိုင်မှာမလဲ။ဒေါက်တာဆန်ရွှေဝင်းကအခုလိုပြောပါတယ်။
ဒီကကတော့ချင်းရနေကူးတယ်ပေါ့လေအခုတော့လေဘရာဇီးလိုဘာလို့မှဒီ CDC တွေကလုပ်တဲ့အခါကျတော့ man to man ပေါ့လေ human contact ရှိတယ်သူတင် sexual relationship နဲ့ရတယ်ဆိုရယ်ဥစားလို့ပြောပါတယ်ဒါပေမဲ့အဲ့ဒါကတော့လေကျွန်တော်တို့မှာ HIV လိုဘာလို့လို့ပဲ condom လိုဘာလို့သုံးနေဆိုတဲ့ကာကွယ်ပြီးသားဖြစ်တဲ့ပုံပဲရှိပါတယ် HIV AIDS ကျွန်တော်တို့တစ်တိုင်းပြည်လုံးမှာ condom တွေ free provide လုပ်တယ်ကြာလာပါပြီ
မြန်မာနိုင်ငံမှာ Zika virus ကူးစက်ခံရသူဟာနိုင်ငံသားသူဖြစ်နေပါတယ်လောလောဆယ်မြန်မာနိုင်ငံသားတွေကူးစက်ခံရတယ်ဆိုတာမတွေ့ရှိသေးရပေမဲ့ချင်းအင်မတန်ပေါ်တဲ့မြန်မာနိုင်ငံမှာချင်းချောက်ကူးစက်တဲ့ယောဂရဖို့ဆိုတာအလွန်လွယ်ကူပါတယ်။ဒီတော့တင့်နိုင်ခြေအလွန်များတဲ့ကပ်ယောဂတစ်ခုကိစ္စနဲ့ပတ်သက်ပြီးလွတ်တော်မှာဆွေးနွေးဖို့အစိုးရကိုအကြံပြုတိုက်တွန်းဖို့ဆိုတာမျိုးတွေဖြစ်လာနိုင်ပါသလားလို့ဒေါက်တာဆန်ရွှေဝင်းကိုမေးမြန်းကြည့်ရမှာတော့
အဲကျွန်တော်တို့ပြီးခဲ့တဲ့လတုန်းက AIP လို့ခေါ်တဲ့ ASEAN Interparliamentary General Assembly မှာဒါကိုကျွန်တော် region မှာရှိတဲ့ဆယ်နိုင်ငံလုံးအတွက်ကျွန်တော် resolution တင်ပါတယ်ကာကွယ်ရေးတွေလုပ်ဖို့အတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့အားလုံးကလည်းသဘောတူညီတာပါလုံနည်းလုံဟာနေရာတော့နိုင်ငံတိုင်းမှာအတူတူပဲဖြစ်ပါတယ်ဆိုတော့လွှတ်တော်အနေနဲ့လည်းတည်ပြီးသားဖြစ်ပါတယ်ကျွန်တော်တို့ပြည်ဝင်ပြည်ထွက်တွေမှာကျွန်တော်တို့ entry point တွေမှာဆစ်ဆေးမယ်ကြီးလို့ရှိရင်တို့ပညာပေးမယ်လောလောဆယ်ဒီယောဂါချက်ချင်းသေးတာမဟုတ်တဲ့အတွက်သူကပညာပေးနဲ့တို့ထင်းထင်းသင်းသင်းနေဖို့ဒါမျိုးတွေအလွယ်ကျန်တဲ့ကိစ္စအများကြီးပါမှသိလို့ရှာမရှိပါဘူးကျွန်တော်တို့တိုင်းပြည်တွေက threat ကဒီလောက်ကြီးပြင်းထန်မရှိပါဘူး
ကျမရေးဝန်ကြီးဌာနအနေနဲ့အစီကာကာကွယ်ထိန်းချုပ်ရေးအတွက်ဆောင်ရွက်ရမှာရင်းညွှန်ကြားထားသလိုချင်းနှိမ်နှင်းရေးနဲ့ကုန်ဆောင်မိခင်စောင့်ရှောက်ရေးပညာပေးရေးတွေဆောင်ရွက်ပေးနေတယ်ဆိုပေမဲ့ပြည်သူတွေကိုယ်တိုင်ကလည်းချင်းမပြန့်ပွားဖို့ကိုယ်ပတ်ဝန်းကျင်တန့်ရှင်ရေးကိုကိုယ်ကိုယ်တိုင်အလေးပြုဆောင်ရွက်ကြဖို့အထူးသဖြင့်ကလေးယူဖို့ကြံရွက်ထားတဲ့ဇနီးမောင်နှံစုံတွဲတွေအနေနဲ့ကျမရေးဝန်ကြီးဌာနကအကြံပြုထားတဲ့အတိုင်း6လအတွင်းကိုယ်ဝန်မဆောင်ကြဖို့ကိုယ်ဝန်ဆောင်ပြီးသားအမျိုးသမီးတွေအနေနဲ့လည်းချင်းကိုက်မခံရရေးအထူးစင်ကျင်နေထိုင်ပြီးတန်တရာရှိရာနဲ့စေယုံစည်းကမ်းတွေမှာတွားရောက်စစ်ဆေးကြပုံလိုတယ်လို့ဆရာဝန်တွေကတတိပေးထားပါတယ်ရှင်